Venezuela သမ္မတ Nicolas Maduro ကိုသူ့နှုတ်ထွက်ရေးဆိုင်ရာညှိနှိုင်းရုံမှတပါတခြားဆွေးနွေးမှုတွေလုပ်ရမယ့်အချိန်ကတိတ်လွန်ခဲ့ပြီဖြစ်ကြောင်း Venezuela နိုင်ငံဆိုင်ရာ American ထူးသံတမန် Elliot Abrams ကပြောကြားလိုက်ပါတယ်။ Maduro မှာ Russia နဲ့ Cuba ကမိတ်ဆွေတွေရှိနေတယ်လို့ American နိုင်ငံရဲ့ဌာနမှာအထူးသံတမန် Abrams ကကြေပြင်းနေကသတင်းတောက်တွေကိုပြောပါတယ်။ဒါအပြင်သူ့ကိုနိုင်ငံရေးခေါ်လုံခွင့်ပေးမယ်လို့ကမ်းလှမ်းခဲ့တဲ့တခြားနိုင်ငံအများပြားလည်းရှိနေပါတယ်လို့ပြောပါတယ်။ဒါပေမဲ့ဘယ်နိုင်ငံတွေလဲဆိုတာကိုတော့နာမည်ထုတ်ပြောမပြောပါဘူး။ Venezuela နိုင်ငံမှာဖွဲ့စည်းပုံအခြေခံဥပဒေအသစ်ရွေးဆိုဖို့အတွက်လုပ်ရမယ်ဖွဲ့စည်းပုံညီလာခံအဖွဲ့ဝင်တချို့ရဲ့ပြည်ဝင်ခွင့်ဗီဇာတွေကို American ပြည်အောင်စုကနေပြန်ပြီးရုပ်သိမ်းကြောင်းနဲ့ချိန်ညားခဲ့ပါတယ်။2018လုံးကသမ္မတ Maduro ကျင်းပပေးခဲ့တဲ့ရွေးကောက်ပွဲဟာသူတင်နေတဲ့အမှတ်ကိုတင်လို့ရအောင်ဖန်တီးထားတာဖြစ်ကြောင်းအတိုက်ခံတဲ့ Venezuela နိုင်ငံသားအများပြားကပြောပါတယ်။အချိန်နဲ့မှာပဲသူ့ကိုယ်သူယာယီသမ္မတအဖြစ်ကြီးညာထားတဲ့တိုက်ခိုက်ခေါင်းဆောင်ဟွမ်ကွာရီရိုရဲ့ပန်ကြားချက်အရအမေရိကန်ဘက်ကစာနယ်ရေးခါရင်းစစ်ပစ္စည်းနဲ့တခြားလူသားချင်းစာနာမှုဆိုင်ရာအထောက်အကူပစ္စည်းတွေကိုဗင်နီဇွဲလားနိုင်ငံနဲ့ပေးပို့ဖို့အတွက်လုပ်နေပြီလို့လည်းအမေရိကန်နိုင်ငံသားဌာနကပြောပါတယ်။ဒါအပြင်အထောက်အကူပစ္စည်းတွေပေးပို့တာကိုခွင့်ပြုဖို့လည်းဗင်နီဇွဲလားလုံခြုံရေးတပ်တွေကိုတောင်းဆိုခဲ့ပါတယ်။သမ္မတမာဒူရိုကကိုလံဘီယာနဲ့ဗင်နီဇွဲလားကိုဖျက်တဲ့တရားမှာအထောက်အကူပစ္စည်းတွေဝင်လာလို့မရအောင်တားဆီးဖို့အတွက်စစ်တပ်ကိုအမိန့်ပေးထားတယ်လို့ကြီးမားတဲ့တင်ကားတစ်စင်းနဲ့ကုန်ပစ္စည်းတင်ပို့တဲ့ကွန်တိန်နာကြီးနှစ်ခုကိုတရားလည်မှာချထားပြီးပစ္စည်းတွေပို့လို့မရအောင်ပိတ်ဆို့ထားပါတယ်။သမ္မတဒေါ်နယ်ထရန့်ကတော့ဗင်နီဇွဲလားကိုစီးရီးအရဝင်ရောက်မှုဟာရွေးချယ်စရာတစ်ခုဖြစ်နေပြောကြားထားတာပါ။